ိုင်ဝမ်ဇီဝနည်းပညာကော်မတီတစ်ခုကတိကျတဲ့ကိုရိုနာဗိုင်းရပ်စ်စံသက်စစ်ဆေးမှုတနည်းကို2000ကျော်ပြုလုပ်နိုင်တဲ့စက်ရုပ်တစ်မျိုးကိုထိထွင်ထုတ်လုပ်နိုင်ခဲ့တယ်လို့ကြေညာခဲ့ပါတယ်။ပြီးတော့တိုက်ပီအခြေဆိုင် TCN ကော်မတီက QVS 96လို့အမည်ပေးထားတဲ့အဲ့ဒီစက်ရုပ်ဟာစက်နဲ့အလိုလျောက်အပြည့်အဝလှူရှားနိုင်တာဖြစ်ပြီးလက်သုံးကြောင်းနဲ့တက်ခွဲနမူနာအမြောက်အမြောက်ကိုကင်တွင်နိုင်တယ်လို့ပြောပါရတယ်။ဒီနေ့ဆော့ပိုင်းမှာပဲအဲ့ဒီစက်ရုပ်ကို American အစားအစာနဲ့ဆေးဝါးကုက္ကရေးဌာန FDA မှာမှတ်ပုံတင်ထားရှိပြီးဖြစ်ပါတယ်။လောလောဆယ်ဒီစက်ရုပ်ကိုထိုင်ဝမ်ကကုသရောဂါထိန်းချုပ်ရေးဌာနထိုင်ဝမ်အစိုးရဌာနတချို့နဲ့စိတ်ယုံသုံးယုံမှအသုံးပြုနေတယ်လို့လည်း TCI ကုမ္ပဏီကပြောပါရခင်ဗျာ။